ယူကရိန်းနိုင်ငံတဲကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်းစစ်တပ်ဘက်ကပါအဝေးရင်း drone ယာဉ်တွေကိုအသုံးပြုပြီးတော့တိုက်ခိုက်နေကြပါတယ်။အမေရိကန်စစ်ဖက်ကျွမ်းကျင်သူတွေရဲ့အဆိုအရခေတ်သစ်စစ်ပွဲတွေမှာအသေးစား drone တပ်ဖွဲ့တွေပုံမှန်ပါဝင်လာမဲ့ပုံရှိနေပါတယ်။ဒါပေမဲ့လည်းသတ်မှတ်ထားတဲ့ပြစ်မှတ်ကိုသူ့အလိုလိုရှာဖွေတိုက်ခိုက်တဲ့လက်နက်တွေကဘာတဝမ်းတီထွင်ထုတ်လုပ်နေတဲ့အပေါ်စိုးရိမ်မှုတွေလည်းတိုးလာပါတယ်။ VOA သတင်းထောက် Mike သတင်းပေးပို့ထားပါတယ်။နန်းလောင်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်။တရုတ်စစ်တပ်ကိုကောင်းကောင်းရှင်ပြိုင်နိုင်ဖို့ Replicator လို့နာမည်ပေးထားတဲ့ drone ရဲ့အစီအစဉ်သစ်သမျိုးကိုအမေရိကန်ကတီထွင်ခဲ့တဲ့အကြောင်း2023ခုနှစ်ဩဂုတ်လမှာ American Pentagon စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။အသေးစား drone ယာဉ်တွေအများအပြားတပ်ဆင်ထားတဲ့အဲ့ဒီအစီအစဉ်ဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်တော့ထင်ရှားတဲ့ပြောင်းလဲမှုဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ American Leader Air War College မဟာဗျူဟာနဲ့လုံခြုံရေးဆိုင်ရာဌာနလက်ထောက်ပါမောက်ခ Mark Jacobson က Skype ကနေခုလိုရှင်းပြပါတယ်
။ Small drones essentially mean the democratization of precision guided munitions where anybody in the world now
အသေးစား drone တွေကတိကျတဲ့ပဲ့ထင်းတဲ့လက်နက်တွေဖြစ်ပါတယ်။ကမ္ဘာပေါ်မှာဘယ်သူမှဆိုဒေါ်လာထောင်ကနန်းလောက်နဲ့အလွန်အစွမ်းထက်ပြီးတိကျတဲ့လက်နက်တွေကိုတပ်ဆင်နိုင်ပါပြီ။အရင်တုန်းကဆိုရင်တော့ဒီလိုအစွမ်းထက်ပြီးအားကောင်းတဲ့လက်နက်မျိုးတွေကိုအင်အားကြီးနိုင်ငံတွေကပဲလက်လန်းမိနေတာပါ။ဒါကြောင့်စစ်မြေပြင်တွေမှာ drone လက်နက်တွေကိုစက်ပြီးမြင်နေအောင်မဲ့လို့ယူဆရပါတယ်။
ယူကရိန်းစစ်ပွဲမှာမောင်းသူမဲ့ drone ယာဉ်တွေကိုမျှော်မမထားလောက်အောင်အသုံးပြုခဲ့ကြတယ်လို့လည်းလက်ထောက်ပါမောက်ခ Mark Jacobson က VOA ကိုပြောပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေဟာတလောက်ကို drone ယာဉ်ပေါင်း 9,000 လောက်ကနေသသောင်းကြားအသုံးပြုကြပြီးတော့တနစ်ကိုဖြန့်မြတ် drone ယာဉ်ထိန်းချုပ်မောင်းနေသူသသောင်းဝန်းကျင်လောက်လေ့ကျင့်သင်တန်းပေးနေတယ်လို့လည်းပြောပါတယ်။ယူကရိန်းစစ်မြေပြင်တွေမှာအသုံးပြုနေတဲ့တချို့ drone ယာဉ်တွေဟာလူကထိန်းချုပ်မောင်းနှင်ဖို့မလိုဘဲတတ်မှတ်ထားတဲ့ပြင်မှတ်တွေကိုခွဲခြားနိုင်တယ်လို့ပြင်မှတ်ကိုခြေရာခံနေတဲ့ညာရီတို့နီးပညာ AI တွေကိုပါတပ်ဆင်ထားတာပါတပ်ဖြတ်ဖို့အထိသူ့လိုလိုဆုံးဖြတ်နိုင်တဲ့ autonomy စနစ်ကြောင့်ကျင့်ဝတ်ရေးရပေါ်ဆိုရင်မိတယ်လို့လဲ Jacobson ကပြောပါတယ်
The complex EW environment it's so hard to maintain data links
ရှုပ်ထွေးတဲ့ electronic စပွဲတွေပေါ်ပေါက်နေတာကြောင့်ချိတ်ဆက်ထားတဲ့ data အချက်လက်တွေဆက်ပြီးထိန်းထားဖို့တိတ်ခတ်ပါတယ်။သူ့လိုလိုရှာဖွေတိုက်ခတ်တဲ့ automation တွေဒါမှမဟုတ် drone တွေသူ့ဘာသာပြန်တမ်းပြီးဆုံးဖြတ်ချက်တချို့ကိုတော့သူ့ဘာသာလွတ်လပ်စွာချနိုင်အောင်လုပ်သွားဖို့ဆိုတဲ့အပိုင်းမှာအတော့ကိုတွန်းအားပေးနေတာလည်းရှိပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်တော့ကျင့်ဝတ်ပိုင်းမှာစိုးရိမ်စရာရှိပါတယ်။
ကောနက်တက်တိုပရိုတက်ပေါ်လစ်စီအင်စတီကျူကအမှုဆောင်ညွှန်ကြားရေးမှူးဂျိမ်းစ်ရော်ဂျာကတော့ drone ယာဉ်တွေကအဲ့ဒီလိုဆုံးဖြတ်ချက်တွေသူ့ဘာသာတောင်ချက်မှတ်ပြနေပြီလို့ပြောပါတယ်
These weapon systems, once a target has been identified by its preset algorithm, well, they can make that choice about whether or not a human
dies. Eddie Lennon's in it, Ma, Pimad Digo, Jotin Tamatare, Algorithm Snine, Kweja Tamat Pilaidane, Turo Pimad Pite, Luria Teye Shinego, Turo Bada, Sompia Dwan and Babi, Luga Wimpi, Tencho Pizia Dom, Ludo Babu, Daja, Anaga, Jotin Pinsimbo, Alon Ye Chibare, Dabi Mele, Genoro.ပြောတဲ့အနာဂတ်ဆိုတာအခုလက်ရှိဖြစ်နေပြီဆိုတာကိုလည်းသတိပြုမိဖို့အရေးကြီးပါတယ်
။ drone ယာဉ်တွေမှာပြင်မှတ်တွေကိုရှာဖွေတိုက်ခိုက်တဲ့စွမ်းအင်တွေရှိနေပြီဆိုရင်တော့ American စစ်ဘက်ကတော့ဘယ်တက်အင်အားကိုမဆိုအသုံးမပြုခင်မှာတင့်တော်တဲ့အစင်းကြီးလူသားတွေကဝင်းပြီးတော့ဝေဖန်ပိုင်ချဆုံးဖြတ်မယ်လို့ Pentagon ကပြောပါတယ်။ဒါပေမဲ့လည်းတခြားတိုင်းပြည်ကစစ်ဘက်တက်ခိုက်ရေးသမားတွေအနေနဲ့ American စစ်တပ်လိုမျိုးဆုံးဖြတ်ဆောင်ရွက်လိမ့်မယ်လို့မျှော်မှန်းထားလို့တော့မဖြစ်ဘူးလို့လည်း American Pentagon စစ်ဌာနချုပ်ကပြောပါတယ်။